Ukraine နဲ့ဆက်တင်းမာမှုအတွက်လာမယ့်ရက်တွေဟာအရေးပါတဲ့ရက်တွေဖြစ်တယ်လို့မော်စကိုမှာရုရှားတံတားပူတင်နဲ့တွေ့ဆုံပြီးတဲ့နောက်ပြင်သစ်တံတားအီမန်နျူအယ်မက်ခရော့ကအင်္ဂါနေ့ကပြောပါတယ်။တံတားလျော့ဟာတင်းနယ်ကလေးကညစာအတူဆိုင်ရင်9နာရီကျော်စကားပြောခဲ့ကြပါတယ်။ဒီခီးစဉ်ဟာလာမယ့်နှစ်လကြာရွေးကောက်ပွဲဝင်မဲ့မက်ခရော့အတွက်လည်းသူ့ရဲ့တန်တမာရေးဆော်ရွက်ချက်တွေအတွက်အရေးကြီးတဲ့ခီးစဉ်တစ်ခုဖြစ်ပါတယ်။တင်းမာမှုပုံမှုမကျေပြန့်လန့်စေဖို့အတွက်အတော့ကိုမြန်မြန်ဆက်ဆက်လုပ်ကြပါမယ်လို့မက်ခွန်ကဆိုပါတယ်။ရုရှားရဲ့တောင်းဆိုချက်တွေဟာဥရောပနိုင်ငံတွေကပြောနေတာနဲ့သဘောအဖြစ်အတူတူပဲလို့မက်ခွန်ကယူဆပါတယ်။တပ်တွေချထားရမှာကတ်တပ်ရေးသမရိုးချက်စီရေးလှုပ်ရှားမှုဆော်ရွက်မှုတွေပွင့်လင်းမြင်သာရေးဒုံးကျည်ရန်ကာကွယ်ရေးအပေါ်ပွင့်လင်းမြင်သာရေးတာရုံနဲ့တာဝေးပြစ်ဒုံးကျည်တွေနဲ့ပတ်သက်ပြီးလှုပ်ထုံးလို့မိဆရာကတ်တက်ချက်နဲ့စစ်ဆေးနိုင်မှုအစရှိတဲ့တောင်းဆိုချက်တွေကိုမက်ခွန်ကရည်ညွှန်းပြောဆိုတော့ပါမက်ခွန်ကယူကရိန်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့အခါတပ်ရပူတင်နဲ့ထပ်မံတွေ့ဆုံအောင်မှာဖြစ်ပါတယ်ခုလိုဆွေးနွေးတာတွေကိုများများလှုပ်ချေအဖြစ်ရလက်ကိုရရှိလိမ့်မယ်ဆိုတာကျွန်တော်သိကြပါတယ်လို့ပြင်သစ်တပ်ရမက်ခွန်ကပြောပါတယ်ပြင်သစ်တပ်ရနဲ့တွေ့ဆုံအပြီးမှာတွေ့ရမှုတချို့ရခဲ့တယ်လို့လည်းရုရှားတပ်ရပူတင်ကပြောပါတယ်မက်ခရွန်ယူကရိန်းကိုရောက်ရှိနေပြီးသမ္မတနဲ့ဒီနေ့နေ့လယ်မှာတွေ့ဆုံခဲ့ပါတယ်